ကလေးမျိုးထွေကလေးကံကောလမ်းမကြီးပေါ်မှာစစ်ကောင်စီကဂိတ်စခန်၃ခုထက်မနည်းဖွင့်ထားပြီးတော့တောင်းဆီစစ်ဆေးနေတယ်လို့စားနေခါမှန်သမျှတည်ယူခွင့်မပေးဘဲနဲ့ပိတ်ထားပါတယ်။ကလေးမျိုးနေတောင်ပိုင်းကိုဩဂုတ်လဇန်ပိုင်းကလေးကစစ်ကောင်စီကရိတ်ခါလမ်းကြောင်းတွေဖျက်တောက်ထားတာကြောင့်ကလေးမျိုးကစားသုံးကုန်နဲ့လောင်စာဆီကိုအားထားနေရတဲ့ဝန်းကျင်ကျေးရွာတွေမှာရှိတဲ့စစ်ဘေးတင်ဒေသခံတွေဒုက္ခရောက်နေရတယ်လို့ရွာကန်တူက VUE ကိုပြောပါတယ်
။မျိုးရုပ်သွားရင်ဘာမှစားနေကတည်လို့မရဘူး။အဲ့တူတစ်ချောင်းပဲတည်လို့မရဘူး။အဲ့လိုကြီးပါစစ်သေးတာပေါ်လွင်းနေပြီးတော့ဒီတော့မှာကစီးရကျွေးလို့မရဘူးရက်ဆက်သွားတယ်။ဒီဘဲဆက်တော့တွားလို့ရတယ်အဲ့လိုနေရနေဒီဝေးမှာဆက်လို့ပြန်လာလို့မရဘူး။ပေါက်ပြန်တယ်လို့မရဘူး
။ကလေးမျိုးကိုမိခိုနေရတဲ့အနည်းကနှစ်ချောင်းရွာရွာကန်တူကလည်းစားငပိကအစမျိုးပေါ်ကနေတဲဆောင်လို့မရတဲ့အတွက်ကျေးရွာတွေမှာအခြေခံလိုအပ်တဲ့စားသုံးကုန်တွေပြက်လက်နေပြီလို့ဆိုပါတယ်
။ဒီစားငပိတွေဝယ်လို့မရတာဖြစ်နေ။ဘာမှတည်လို့မရတော့။အဲ့ဒါငပိတွေရင်သမုံနဲ့မျိုးတွေဖြစ်နေတာ။ဖားတွေသွင်းလို့မရလို့
။ကလေးကန့်ကောမင်းလမ်းမကြီးကိုတင်းဆောင်ပြီးတော့ဒေသအခေါ်တခြားရှောင်းကွင်းလမ်းမှာလည်းစစ်တပ်ကကင်းမုံဝင်နေရာကြောင့်လမ်းကြောင်းမှန်သမျှအကုန်လုံးပိတ်ဆို့သွားပြီလို့စစ်ဆောင်ရေးကူညီနေသူတူကဒီလိုပြောပါတယ
်လက်ကဖြတ်တာတော့သူကနှစ်ပတ်လောက်တော့ရှိသွားပြီမြို့ကနေဖုန်းမခံတာပေါ့နော်မြို့ပြင်ပေါ့နော်မြို့နဲ့ရွာတွေဆက်သွယ်ထားတဲ့လမ်းကြောင်းစစ်ဆောင်မှာဘာမှတည်ခွင့်မရှိတာဆိုချက်ချင်းတလုံးတော်ယူမလာခဲနဲ့ဆိုတာမျိုးပေါ့ဆမ်းမရေးတိစားလွယ်လို့ကျန်တာဆုံးမပြည့်ကျွန်တော်တို့ဒီတခြားအဲ့မိန်းလမ်းဒီကြီးကနေရှောင်းသွင်းပြီးတော့တည်တဲ့ရေခါတည်လမ်းတစ်ချောင်းကိုတော့ပြင်းမုန်းနေလို့ဆိုတော့ဆက်ချတာပဲ
ဒေသခံတွေတကယ်လိုတဲ့စားသုံးကုန်တွေလောင်စာစီတွေတည်ဆောင်ခွင့်မရှိတဲ့အတွက်ပစ္စည်းတွေဈေးအဆမတန်ကြီးမားနေပြီးလူတလောက်လည်းဝယ်လို့မရပဲဖြစ်နေပါတယ်။ကလေးမျိုးနဲ့တောင်ပိုင်းမှာဒီလိုလမ်းပိတ်ထားတဲ့အတွက်ဒုက္ခရောက်နေရတဲ့စစ်ဘေးအသင့်ကြီးရွာပေါင်းက30ထဲမင်းရှိတယ်လို့လည်းပြောပါတယ
်။ဒီပြည်ဆောင်ကျွန်တော်မမှန်းတဘူးကြီးရွာကတော့တောင်ပိုင်းကအားဖြင့်ဒီလိုရှိတယ်။ဘာမှပုံစံအောင်ရှိမှာမဖြစ်ဘူး။
ရိခဖြတ်တောက်တာနဲ့ပတ်သက်လို့စကိုင်းတိုင်းဆိုရဖွဲ့ပြောခွင့်ရတိုင်းသားရေးရာဝန်ကြီးကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူးစစ်ဆောင်အရေးကူညီပေးနေသူတွေကတော့အခုလိုလမ်းကြောင်းပိတ်တာမျိုးကိုစစ်တပ်နဲ့ဒေသရင်းတော်လှန်ရေးအဖွဲ့တွေကြားအပြန်အလှန်လှုပ်လို့ရှိတာတွေ့ရတယ်လို့ပြောပါတယ်
ကလေးကံခေါ်လန်ကြီးကလေတောင်ပိုင်းကိုဆက်သွားမယ်ဆိုရင်သူဆိုးမှုနယ်ကြီးရှိတယ်လို့ပြောတော်လိုက်ရတာဒီဆိုးမှုနယ်မျိုးရှိရပေါ့နော်။ငကံခေါ်နဲ့ဒီကလေးမျိုးနယ်နဲ့လက်ရွာတချို့သူဆိုးမှုနယ်ဆိုတော့သူတို့ဒေသခေါ်တော့ပြည်ရွာလေးလို့ခေါ်တာပေါ့။ကျန်တာတို့ကြောက်ကြုတ်တို့ပေါ့နော်။အဲ့ဒီဒိဋ္ဌိတွေကိုသွားဖို့ဆိုရင်တော်လိုက်တမားတွေဆိုးမှုထားတဲ့နယ်တွေဖြတ်ပြီးသွားတာ။အဲ့ဒီတော်လိုက်တမားတွေဆိုးမှုတဲ့နယ်မှာအတုံးရွာတွေဘက်ကလာတဲ့ကားတွေကိုကျွန်တော်တို့တော်လိုက်အတွက်အင်အားကြီးတွေကဒီဘက်ကလည်းဆက်သေးတယ်တိတ်တယ်ပေါ့နော်ရိခါဖြတ်တယ်ဖြတ်ထားတာကြာပါပြီအဲကြောင့်သူတို့ရွာဒီဘက်မှာသူတို့ကလက်တလောက်ဖြစ်နေပေါ့အဲ့ဒါကိုဟိုဒီတော်လိုက်အင်အားကြီးတွေအနေနဲ့ဒီပိတ်ဆို့ထားတဲ့လမ်းကြောင်းတွေကိုပြင်ပေးပါပေါ့အဲ့တော့မပြင်ပေးရင်မင်းတို့ရွာတွေကလည်းငါတို့ပိတ်မယ်ဆိုတော့ပြောရဲလို့ကြားတယ်ပေါ့နော
်ကလေးမျိုးဟာအိန္ဒိယနဲ့မြန်မာပြည်မကိုချိတ်ဆက်ထားတဲ့အဓိကကုန်စည်စီးဆင်းတဲ့မျိုးဖြစ်ပြီးအဓိကမုံရွာကနေကလေးကိုပို့ဖို့ကလေးကံကိုလမ်းမကြီးကိုအသုံးပြုရတာဖြစ်ပါတယ်။အခုဒီလမ်းမကြီးရဲ့အဝင်ထွက်လမ်းကြောင်းတွေကိုပိတ်ထားတာကြောင့်အပြင်ကပစ္စည်းတွေအထည်တည်ဆောင်ခွင့်မရသလိုဒေတာရင်းစိုက်ပျိုးထွက်ကုန်တွေလည်းတင်ပို့မရဘဲဖြစ်နေပါတယ်ရှင်။